ရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းကလူမျိုးစုလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ RCSS နဲ့ SSPP တို့ကြားတိုက်ခိုက်နေတာတွေကိုအ мян ဆုံးရပ်တန့်မှုဒေသခံစစ်ဆောင်ပြည်သူတွေကတောင်းဆိုလိုက်ကြပါတယ်။ရှမ်းလူခွေးလှုပ်ရှားသူတွေကကမကထပြုပြီးတော့လူမှုဆန္ဒသဘောထားကောက်ခံတာမှာတော့လက်မှတ်ပေါင်း 4,000 ကျော်ကောက်ခံရရှိထားပြီးတော့အဲ့ဒီသဘောထားကိုရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့စီကိုကြာတာပြင်းနေကပေးပို့ခဲ့ကြပါတယ်။ဒီတပ်ဖွဲ့နှစ်ခုအကြားမကြခင်တွေ့ဆုံဆွေးနွေးဖို့ရှိတယ်ဆိုတာကိုအကြောင်းကြားထားတဲ့အကြောင်းနဲ့ပြည်ထောင်စုအစိုးရအနေနဲ့လည်းစစ်ဆောင်တွေရဲ့အရေးဖြည့်ရှင်းပေးနိုင်မှုမျှော်လင့်တဲ့အကြောင်းရှမ်းပြည်ညီညွတ်ရေးကော်မတီဥက္ကဋ္ဌကပြောပါတယ် VOA သတင်းတော်ကိုဇော်ထက်သတင်းပေးပို့ထားပါတယ
်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအ мян ဆုံးရပ်တန့်နိုင်မှုရှမ်းလူခွင့်ရေးဆောင်ရွက်နေတဲ့လူငယ်တွေကစစ်ဆောင်ဒုက္ခသည်လက်မှတ်4,600ကို2ရက်အတွင်းကောက်ယူပြီးရှမ်းတပ်ဖွဲ့2ဖွဲ့လုံးစီကိုပေးပို့လိုက်တာပါတောင်ရရှိသိမ်းကြိမ်ရောက်နေပြီဖြစ်လို့နှစ်ဖက်အကြားမှာအပြည့်ရက်ဆက်ဖို့လိုလားနေကြောင်းလက်မှတ်ကောက်ယူစုဆောင်သူတွေတဲကတဦးဖြစ်တဲ့တာလုံမျိုးဒေသခံနန်းလောင်ခန်းကပြောပါတယ
်ကျမတို့ကဒီနမ်ခေါခုံးကြီးကျောင်းမှာရှောင်းလာတဲ့ဟာနေပြီးတော့ကောက်ပြီးဒီတခြားကိုကျမတို့လူခွဲပြီးတော့ကောက်တယ်ပေါ့နော်ရွာတွေလည်းဒီနေနေတဲ့ချိန်ပြီးတော့ဆင်းကောက်ရတယ်ပေါ့နော်ဒီတစ်ချက်ကတော့ကျမတို့ဒီစပွဲကိုရက်ဖို့ပေါ့နော်ဒါကကျမတို့စိုက်ပျိုးရမယ့်အချိန်တွေဖြစ်တယ်အဲ့ဒါကြောင့်မလို့ဒီပေါ့နော်ဒီဘွားရေးရစပညာရေးရစဟိုဒီလူကြီးတွေရဲ့ဒီပိုင်းဆိုင်ရာစပေါ့နော်ပြီးတော့ဒီစစ်ပွဲဒီကြားထဲမှာလည်းဒီအတန်ကြီးကြားရဆိုလဲလန်ဖူးတော့လေကလေးတွေပညာရေးရောပညာရေးရတော့အခုဒီစတေးရှင်စခန်းမှာတင်နေရတယ်ပြီးတော့ပြန်လဲပြန်ချင်လဲပေါ့ရိတ်သိမ်းဖို့ဟိုဒီစစ်တွေရက်ပေးဖို့တောင်းဆိုချင်တာဖြစ်တယ်
ရှမ်းလက်နက်ကိုင်နှစ်ဖွဲ့တိုက်ပွဲရေးကြောင်းတီပေါ်နဲ့နတ်မတူဘက်ကိုထွက်ပြေးတင်းရှောင်နေတဲ့စစ်ဆောင်ဦးရေက2000ကျော်လောက်ရှိပါတယ်။လက်နက်ကိုင်နှစ်ဖွဲ့တွဲဆုံညှိနှိုင်းတော့မယ်ဆိုတာကြားသိနေရကြောင်းနဲ့ဒီလိုတွဲဆုံမှာပဲစစ်ဆောင်တွေရဲ့အရေးကိစ္စကိုဖြည့်ရှင်းလို့ရမှာဖြစ်တယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဥက္ကဋ္ဌလည်းဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးဆိုင်အိုက်ပေါင်ကပြောပါရစေ။
ကျွန်တော်တို့ကဒီဥက္ကဋ္ဌနဲ့ဥရစတို့ဒီကောင်းဆောင်နှုတ်ကတွဲဆုံပြီးတော့ဆွေးနွေးပြီးတော့ဒီပြည်သူလူထုတွေဒုက္ခမရောက်အောင်ကောင်းဆောင်နှုတ်ကနေပြီးတော့ဆွေးနွေးပေးပါဆိုပြီးတော့ကျွန်တော် CSSU တပါပရိအနေနဲ့ကျွန်တော်စာတက်ပြည့်ချင်းကျွန်တော်ထုတ်လိုက်တယ်သူတို့တွဲပြီးတော့ဆင်ဆင်နေတယ်လို့ကြားတယ်ဗျအဲ့ဒါသူတို့တွဲရင်ကောင်းဆောင်နှုတ်တွဲမှာပဲအဆင်ပြေမယ်လေကျွန်တော်ကအဲ့လိုစစ်ပေးဆောင်တွေထပ်ပြေးနေကျွန်တော်ကတနိုင်ဆုံးတော့လူနဲ့ဘောစစ်နဲ့ရခါတွေပါတယ်လူပေးနေတာပဲဒီရများလာတော့ကျွန်တော်တို့ဖန်ငွေအခက်အခဲကြောင့်ကျွန်တော်တို့တိတ်လူနေတော့လေအဲ့လိုမျိုးဖြစ်နေတာပေါ့ဒါအစွဲအမအစွဲတုတ်ပေးရမယ်ထင်တယ်ဗျအစွဲဝန်ကြီးဌာနအနေနဲ့လို့ရင်တော့ဖြစ်နေတာပေါ့အဲ့လိုကျွန်တော်တို့ဘာမှလည်းမကြသေးဘူးဗျသိမကောင်းတော့ဗျာရှန့်ချင်းချင်းတိုက်တယ်ဆိုတော့မကောင်းဘူးမဖြစ်သင့်ဘူးလေသူတို့ကောင်းဆောင်တော့ဦးတွေ့ရင်တော့ဒါ
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကိုရှမ်းလက်နက်ကိုင်ဖွဲ့စည်း၍နိုင်ငံရေးဖွဲ့စည်းရင်းနဲ့2013ခုနှစ်ကဖွဲ့စည်းခဲ့ရပါ NCA အပြည့်အဝလက်မှတ်ထိုးထားရဲ့ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့တပ်မတော်ကြားမှာလည်းတိုက်ပွဲတွေဖြစ်နေရရှိပြီးမြောက်ပိုင်းလက်နက်ကိုင်ခုနှစ်ဖွဲ့ FPNCC အဖွဲ့ဝင် SSPB နဲ့လည်း2018ဩဂုတ်လပိုင်းကစလို့တိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်